ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်အပိုင်းဖြစ်တယ်ဆိုတာကိုလက်ခံအသိမှပြုတဲ့အနေနဲ့အယ်ဆာဗေရိုနိုင်ငံကထိုင်ဝမ်နဲ့တန်တမာအဆက်ဆံဖြတ်တောက်လိုက်ပြီးတရုတ်နိုင်ငံနဲ့တန်တမာဆက်ဆံရေးစတင်လိုက်ပါတယ်။အင်္ဂါနေ့မှာအယ်ဆာဗေရိုနိုင်ငံသားရဲ့ဝန်ကြီးကာလို့စ်ကော့စတာနေရာဟာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီနဲ့အဲ့ဒီလိုဆောင်ရွက်ဖို့သဘောတူညီချက်ကိုပေကျင်းမြို့တော်မှာလက်မှတ်ရေးထုတ်လိုက်တာဖြစ်ပါတယ်။အခုလိုဆက်ဆံရေးကဏ္ဍတွင်ဖွင့်လှစ်နိုင်ခဲ့တာကြောင့်အယ်ဆာဗေရိုလူထုအနေနဲ့အကျိုးမြတ်တွေခံစားရလိမ့်မယ်လို့လည်းဝန်ကြီးဝမ်ယီကပြောပါတယ်။အယ်ဆာဗေရိုသမ္မတဆယ်ဗာဒိုဆန်ချက်စ်စေရန်ကလည်းဒါဟာဖြစ်ရဖြစ်စဉ်အတိုင်းရှောက်လွှမ်းရမယ်လမ်းဖြစ်တာကြောင့်သူအစိုးရအနေနဲ့လမ်းကြောင်းမှအတိုင်းရှောက်ဖို့ပထမခြေလမ်းကိုစတင်လိုက်တာပါလို့ပြောပါတယ်။အယ်ဆာဗေရိုဟာဒိုမီနီကန်ပြည်သူ့သမ္မတနိုင်ငံနဲ့အနောက်အာဖရိကနိုင်ငံဖြစ်တဲ့ဘာကင်နိုဖာဆိုနိုင်ငံတွေပြီးရင်တတိယနိုင်ငံမြောက်တရုတ်နိုင်ငံနဲ့တန်တမာဆက်ဆံတဲ့နိုင်ငံလည်းဖြစ်ပါတယ်။